အမေရိကန်နိုင်ငံရဲ့ဝင်ကြီးနဲ့ကာကွယ်ရေးဝင်ကြီးတို့ဟာယူကရိန်းကိုဒီနေ့တနင်္ဂနွေနေ့မှာလာရောက်မယ်လို့ယူကရိန်းသမ္မတဇယ်လင်စကီကပြောပါတယ်။ဒါပေမဲ့အမေရိကန်ဘက်ကတော့အတည်ပြုချက်မပေးသေးပါဘူး။ကာကွယ်ရေးဝင်ကြီးရိုက်တ်အော့စတင်နဲ့အမေရိကန်နိုင်ငံရဲ့ဝင်ကြီးအန်တိုနီဘလင်ကန်တို့ကိုတနင်္ဂနွေနေ့မှာတွေ့ဆုံမယ်လို့ယူကရိန်းသမ္မတဇယ်လင်စကီကသတင်းစာတွေကိုပြောလိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီလ24ရက်ရုရှားကဝင်ရောက်တိုက်ခိုက်ကြတဲ့အခါဆိုရင်အမေရိကအစိုးရအဖွဲ့ဝင်တွေကယူကရိန်းကိုလာရောက်တာဟာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။အရှေ့ပိုင်းချင်းမြန်တော်မှာရုရှားကထိုးစစ်ဆတယ်လို့ကြေညာခဲ့တဲ့နဲ့အရေးပါပါသိမ့်ပိုက်နိုင်တာတွေတော့မရှိသေးဘူးလို့ဗြိတိန်တာဝန်ရှိသူတွေကပြောပါတယ်။မာရီပေါ်မြို့မှာယူကရိန်းတပ်တွေကနောက်ဆုံးခုခံရနေရတမလီဆက်ယုံကိုရုရှားကလင်းဝင်နေကဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အရက်သားတွေထွက်ပြေးလာကြောင်းတွေကိုလည်းရုရှားတပ်တွေကပိတ်ထားခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောကြပါတယ်။အစိုးရသတ်မှတ်ထားတဲ့စုံရွက်ကိုထွက်ပြေးမဲ့မြို့သူမြို့သားအယောက်100လောက်လာရောက်ခဲ့ကြပြီးနဲ့ရုရှားတပ်တွေကအစုမခံရဘူးလို့မာရီပေါ်မြို့ရဲ့တာဝန်ရှိသူတူဖြစ်တဲ့ပီချိုအန်ဒရူရှန်ကိုကသူ့ရဲ့ Telegram မှာပြောထားပါတယ်။စနေနေ့တုန်းကလည်းရုရှားကအိုဒက်ဆာမြို့ကိုခရစ်စတုန်းကြီးအနည်းဆုံး6စင်းပစ်ခတ်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတူကပြောပါတယ်။